မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့တိမ်းနဲ့ချီတဲ့ရင်ညာဒုက္ခတွေထဲမှာမိဘအုပ်ထင်းသူမပါဘဲတကူတန်းဖြစ်နေကြတဲ့ကလေးငယ်အကြီးအတွက်က4000ကျော်ရှိနေတယ်လို့ဥရောပသမဂ္ဂကပြောဆိုလိုက်ပါတယ်။ရင်ညာပြဿနာကိုအရှိတိုင်းလက်ခံပြီးဒီဒုက္ခတွေထားနေကြံနံရေးအတွက်ဥရောပသမဂ္ဂကစူးစမ်းနေတယ်လို့ပြောဆိုပါတယ်။ AFP သတင်းတပုတ်ကိုအခြေခံပြီးမတ်တင်ကြီးထိုက်ကတင်ပြမှာပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာမိဘအုပ်ထင်းသူမပါဘဲတကူတည်းဖြစ်နေတဲ့ကလေးငယ်4000ကျော်အထိရှိနေပြီလို့ဥရောပသမ္မတရမဟာမင်းကြီးခရစ်စတိုစတိုင်လီယန်နိုက်ကမနေ့ပုတ်ထူးနေ့ကပြောပါတယ်
။ 2 weeks ago an accompany minors were only around 50.
လူငယ်တွေတရင်နှစ်ပတ်လောက်တုန်းကမိဘအဆောင်ရှောင်မပါတဲ့တကိုယ်တည်းဖြစ်နေတဲ့ကလေးငယ်1000ကျွဲလောက်ပဲရှိတာပါအခုတော့ကလေးကြီးအတွက်က4000ကျော်အထိများလာပါတယ်ဒီကြီးအတွက်တစ်ခုတည်းကပဲပြဿနာရဲ့အတိုင်းအတာကိုတွေ့နိုင်ပါတယ
်ပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူရိုဟင်ဂျာ6000ကျော်ရှိနေပြီးဆယ်စုနှစ်တွေအတွင်းအကြီးမားဆုံးသောဒုက္ခသည်ဆန်ရပြဿနာဖြစ်လူသားချင်းစာနာထောက်ထားမှုနဲ့ပြည်ပခအခြေအနေစီမံခန့်ခွဲမှုဆိုင်ရာဥရောပသမ္မတမဟာမင်းကြီးကရည်ညွှန်းပြောဆိုပါတယ်။ဒုက္ခသည်စခန်းတွေကိုတွားရောက်ရင်တွေ့မြင်ရတဲ့အခြေအနေတွေအပေါ်အတော်ပဲတုံ့လှုပ်ရတယ်လို့လည်း EU မဟာမင်းကြီးကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်အရေးကိုနိုင်ငံတကာလူသားချင်းစာနာထောက်ထားမှုနဲ့လူခွင့်ရေးဆိုင်ရာစီမံစည်းကမ်းပေါင်းတဲ့ကနေမြန်မာဘက်ကတိုင်ကြွလှုပ်ဆောင်လာရေးတိုက်တွန်းဖို့ဥရောပသမ္မတအနေနဲ့ကြိုးစားနေတယ်လို့လည်းပြောဆိုခဲ့ပါတယ်
။ We have to advocate especially to the Myanmar government.
ဒီရိုဟင်ဂျာပြဿနာကဘာသာရေးပြည်ပခါမဟုတ်ပါဘူး။ဒါပေမဲ့အခြေခံလူအခွင့်အရေးဆိုင်ရာပြဿနာဖြစ်တယ်ဆိုတာကိုအထူးသဖြင့်မြန်မာအစိုးရကိုများများပြောဆိုပေးရမှာပါ။ဒါကပထမခြေလှမ်းပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားမှာရင်ဆိုင်နေရတဲ့ဒုက္ခသည်ပြဿနာကဆယ်စုနှစ်တွေအတွင်းအကြီးအဆုံးဖြစ်ပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာတုံ့ပြန်မှုကိုဘက်ပေါင်းစုံပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့လည်းဥရောပသမ္မတမဟာမင်းကြီးခရစ်စတိုစတာလီယန်နိုက်စ်ကဒါကာမြို့တော်မှာတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်တွင်မှာသတင်းမီဒီယာတွေဝင်ရောက်ခွင့်နဲ့အကူအညီပေးရေးအဖွဲ့အစည်းတွေဝင်ရောက်ခွင့်တားမြစ်ထားတဲ့အပေါ်မှာလည်းဝေဖန်ပြောဆိုခဲ့ပါတယ်ဥရောပသမ္မတဘက်ကတွန်းတွန်းတိုက်တိုက်ဆောင်ရွက်နေတဲ့အကြောင်းကိုအခုလိုပြောပါတယ
် At the same time as European Union we are trying to put pressure on them
တချိန်ထဲမှာပဲဥရောပသမ္မတအနေနဲ့ဒီပြဿနာကိုအရှိတိုင်းလက်ခံလာစေဖို့ဒီလူတွေကိုယ့်အိမ်ကိုယ်ရာပြန်နိုင်ရေးအကောင်းဆုံးနည်းလမ်းနဲ့လက်သင့်ခံစေဖို့အတွက်ကျွန်တော်တို့ကဖိအားပေးဖို့ကြိုးစားနေပါတယ်
ဒုက္ခသည်စခန်းတွေအတွင်းအမိုးအကာရေကျက်မှရေဆောက်ရှောက်မှုအိမ်သာမလုံလောက်မှုတွေနဲ့ရင်ဆိုင်နေရပြီးဒီအပေါ်အကူအညီပေးရအဖွဲ့တွေဘက်ကလည်းစိုးရိမ်နေကြတာပါဒီကြားထဲမိဘအုပ်ထိန်မှုမရှိဘဲတကူတည်းဖြစ်နေကြတဲ့ကလေးငယ်တွေဟာလူကုန်ကူးခံရမယ့်အန္တရာယ်ရှိနေတဲ့အပေါ်မှာလည်းအခွင့်အရေးလှုပ်ရှားသူတွေရောကုလသမဂ္ဂတာဝန်ရှိသူတွေကပါစိုးရိမ်ကြတာပါဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာ6000ကျော်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးစခိုင်းမီနယ်တွင်လူကြုံရေးတပ်ရင်းအားအလုံးအကျုံတုံ့ဆဲမှုကြောင့်ဥရောပသမဂ္ဂနောက်သမဂ္ဂအဖွဲ့ဝင်နိုင်ငံတွေကမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တပ်မတော်အကြီးအကဲတာဝန်ရှိသူတွေကိုဖိတ်ကြားမှုဆိုင်ငံထားမှာဖြစ်တယ်လို့လက်ရှိကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုကိုလည်းပြန်လည်တုံ့တက်မယ်လို့ပြောဆိုထားတာပါ။ဒါ့အပြင်လက်ရှိကျင်းသုံးနေတဲ့လက်နက်နဲ့စစ်တုံးပစ္စည်းရောင်းချမှုတပ်မြစ်ချက်ကိုလည်းဆက်လက်ထားရှိဖို့ဥရောပသမဂ္ဂကအတည်ပြုထားပါတယ်ရှင်။